အားလုံးပဲမင်္ဂလာရှိတဲ့နေ့ဖြစ်ပါစေကျွန်တော်ရဲ့ရောက်တဲ့ရေရာချိန်ခံဆက်ပေါ့ကတ်စနေကျွန်တော်ကြိုဆိုပါတာအရင် part 1မှာတော့မိသားစုကိုတန်ဖိုးထားဖို့အကြောင်းနဲ့ပတ်သက်ပြီးတော့တကယ်ချင်းတယောက်ရဲ့ဖြစ်ပျက်နဲ့တွဲပြီးပေါ့နော်ကျွန်တော်ပြောပြခဲ့ပြီးပါပြီနားမထောင်ရသေးဘူးဆိုရင်တစ်ချက်နားလုံးပြီးတော့ပါလို့ဘာသာပြောလို့ပါတယ်အခု part 2မှာတော့တင်သားမှာရှိတဲ့တကယ်ချင်းတွေကိုတံမိုးထားပါဆိုတဲ့ပိုင်းဆက်သွားကြပါဒီပိုင်းတွေပြောဖို့ကျွန်တော် highlight စထုတ်တဲ့အချိန်ပါเนาะကောင်းတယ်မှာတကယ်ချင်းတွေအကြောင်းလဲစတွေးမိတယ်ကျွန်တော်မှာတကယ်ချင်းကောင်းတွေလည်းအများကြီးရှိပြီးတော့ပြောပြเสียအကြောင်းအရာအမှတ်တရလည်းအရင်များပြင်မယ်ပေါ့เนาะဒီပိုင်းမှာတော့ကျွန်တော်ရဲ့ငယ်ဘဝလေးမှာတကယ်ကိုမမေ့နိုင်စရာအမှတ်တရတစ်ခုဖြစ်ခဲ့တဲ့လူလို့ပြောရင်မမားနိုင်တဲ့ကျွန်တော်မူလာတန်းចောင်းសាត់တဲ့ឆេងတော့តង្កេះចិនတယောက်ចောင်းလဲបាត់ទៅပြီးတော့ပြောပြချင်ပါတယ်ကျွန်တော်ကឈិនតိုင်းသားတယောက်ဖြစ်တဲ့အပြင်ကျွန်တော်တို့မိသားစုထဲမှာလဲឈិនစကားကိုပဲအဓိကတုံးတုံးပြောဆိုကြတဲ့အခါကျတော့ဗမာစကားပိုင်းမှာအားနေခဲ့တယ်ပေါ့ဗျာចောင်းနေရွယ်ရောက်လာတာနဲ့အမြကျွန်တော်ကဒီအစိုးရចောင်းសាត់တရတယ်ဦးကျွန်တော်တို့အစိုးရចောင်းសាត់တဲ့အခါကျတော့ဗမာစကားပြောကြတဲ့အတိုင်းဝင်တစ်ခုရောက်ထူတယ်ဝင်ရောက်တဲ့အခါကျွန်တော်အနားမှာရှိတဲ့တငယ်ချင်းတွေကအကုန်လုံးကဗမာစကားကိုရေပတ်မဝင်ပြောပြီးတော့စောကြခစားကြမုံစားကြကျွန်တော်ကတော့သူတို့ပြောတာတချို့နားလဲတချို့သိနားမလဲအစာပိုင်းမှာတော့ကျွန်တော်လိုက်ပြီးတော့သူတို့နဲ့လိုက်ပေါင်းကြည့်တော့နော်ဒါပေမဲ့သူတို့ပြောလဲကိုကနားမလဲကိုပြောလဲကိုကလည်းမပြောတတ်ဆိုတော့ကျွန်တော်ကပဲကြောင်တကြောင်လေးမှာပေါ့နော်ညင်ကုတ်ပြီးတော့နေခဲ့တာပေါ့နော်ကျောင်းဆဆတက်ချင်းဆိုတော့လေအချင်းတော့အိမ်ကလည်းလွမ်းတော့တော်တော်လေးအဆင်မပြေဘူးပေါ့ဗျာအဘွားကျွန်တော်စကားပလင်ခံတာလေတင်ငင်းနဲ့စတွေ့တာတော့သူကလည်းကျွန်တော်လိုပဲတိုင်းရင်သားတယောက်ပဲဒါပေမဲ့သူကဗမာကာဗျာပေါ့နော်ဗမာကာဗျာဆိုတော့သူကကျွန်တော်ထက်သူဗမာစကားတော့ပိုရတယ်ဆိုတော့ကျွန်တော်ခက်ခဲလေသူနားလေသွားတဲ့ပုံနဲ့ပေါ့နော်ကျွန်တော်လက်ဟန်ချေရနေတဲ့စကားရင်းနဲ့စူးစားပြီးတော့ไล่ลงไปอ่ะป่ะเนาะแม่ๆอ่ะเว้ยจนสิทธิ์อ้างเงินมาซุโลซุပြီးတော့ तू ทมิ้นใจเนี่ยหิ้นเนี่ยซะจนเอาไล่จุยด่าเราป่ะเนาะปิ่นเสียมาไอ้ซาไปได้หาไอ้บาซะน้ําไม่เลยมาซุโลจนสาอกกูอยู่ပြီးတော့ तू เตชาไล่ยีไปอะไรไม่รู้เลยอซซะเยยกุญีไปแกเลยซะแล้วมาม้าไหนมาดีผิดเป็ดหลุမျိုးတော့ประมาณสกาโหตึกน้ําไม่เลยเว้ยจ้องซาแตกได้ตายินตาไรဒီလိုဖြစ်ပြမျိုးရှိကြပါလိမ့်မယ်။အဲ့ဒီအချိန်ကာလမှာကျွန်တော်ငယ်ပါသေးတယ်ဒါပေမဲ့အင်မတန်စိတ်အားငယ်ခဲ့ရတယ်ဆိုတော့ကျွန်တော်နေ့နေ့ထိကောင်းကောင်းမှတ်မိတယ်ပေါ့နော်။အခုချိန်မှာကျွန်တော်ပြန်စဉ်းစားမိတဲ့အခါအဲ့လိုတငယ်ချင်းမျိုးရှိခဲ့ဘူးတယ်ဆိုတော့လည်းအင်မတန်ချိန်နိုင်ရပါတယ်။ဒါပေမဲ့အခုချိန်ပြန်စဉ်းစားတဲ့အခါမှာအရင်စိတ်မကောင်းဖြစ်ရတဲ့အချက်ကကျွန်တော်အဲ့တငယ်ချင်းရဲ့နာမည်ကိုလုံးဝမမှတ်မိတော့ပါဘူး။ပြီးတော့ तू ကလည်းအဲ့ဒီစာတင်နှစ်တစ်နှစ်ထက်တက်ရောက်ပြီးတော့နောက်တစ်နှစ်မှသူ့ကိုပြန်မတွေ့ရတော့ပါဘူးဒီနေ့ထိပဲပေါ့နော်ကြောင်းပြောင်းသွားလာဘယ်ရောက်သွားလဲဆိုတော့ကျွန်တော်မသိရတော့ဘူးပေါ့နော်အခုချိန်ကျွန်တော်လမ်းမှာပြန်တွေ့ရင်တော့မှတ်မိကြတော့မှာမဟုတ်ပါဘူးအရင်လည်းငယ်ကြသေးသလိုအဲ့တငယ်ချင်းကိုယ်တိုင်တော့ဒီလိုဖြစ်ဖြစ်ရှိခဲ့မှန်းတော့ तू မှတ်မိချင်မှလည်းမှတ်မိတော့မှာပါအဲ့ဒီတငယ်ချင်းကြောင့်ကျွန်တော်ကြောင်းတက်ရတာလည်းပျော်ခဲ့တယ်သူကြောင့်ပဲစာဖတ်ရတာလည်းနှစ်သက်ခဲ့တယ်ပေါ့နော်။သူကလုံလဲဆိုတော့ចောင်းစားမုတ်စားចောင်းဆင်းရင်သူကထမင်းဘူးထုတ်တယ်စားတယ်စားပြီးရင်သူကမြန်မာဖတ်စာအုပ်သူဖတ်လေးရှိရပေါ့နော်။သူပြောဘူးတာလည်းကျွန်တော်မှတ်မိတာ။ငါတို့ကတဲ့ပမာစကားကိုမကျွမ်းကျင်တဲ့ခါကြတော့ပေါ့နော်။ကျွမ်းကျင်ငါတို့ကပို့ပြီးတော့သူများထက်ပို့ကြိုးစားဖို့လိုတယ်။သူများထက်ပို့ပြီးတော့မြန်မာစာကိုဖတ်ဖို့လိုတယ်ဆိုပြီးတော့သူကစားပြီးတော့ကျွန်တော်ပြောခဲ့ပို့တယ်ကျွန်တော်မှတ်မိရရှိပါကျွန်တော်ပြောချင်တဲ့အဓိကချက်ကတော့ကျွန်တော်တို့မှာအဲ့လိုတိတ်ကောင်းမွန်တဲ့တငယ်ချင်းရှိခဲ့ပေမဲ့ကျွန်တော်ဘက်ကနေပေါ့နော်တခါမှသူ့ကိုကျေးဇူးတင်ကြောင်းမပြောခဲ့ဘူးပေါ့ခလေးတဘာဝပြောရရင်ကျွန်တော်ရဲ့ကိုယ်ပိုင်မုတ်လေးတစ်ခုတော့မှအဲ့တငယ်ချင်းကျွန်တော်မကြွေးခဲ့ဘူးလို့ပြောလို့ရပါတယ်ဒါတော့အခုနားထောင်နေတဲ့နားထောင်နေသူကပေါ့နော်တွေးကောင်းတွေးမိပါလိမ့်မယ်အဲမင်းတို့ကအဲ့တော့ခလေးပဲရှိသေးတယ်ကျေးဇူးချက်တွေးလဲဆိုပြီးတော့ပြောကောင်းပြောပါလိမ့်မယ်တွေးကောင်းတွေးမိပါလိမ့်မယ်အဲ့ ဲ့ဒါကြောင့်ကျွန်တော်ပြောချင်တာကတော့အရင်တော့အရင်အပိုင်းမှာကျွန်တော်ပြောသလိုပဲเนาะကျွန်တော်တို့အနားမှာရှိတဲ့လူတွေကအမြဲတမ်းမရှိနိုင်ပါဘူးကျွန်တော်အနေနဲ့ဒီလိုကျွန်တော်ပေါ်ကောင်းတဲ့တငယ်ချင်းတယောက်တစ်ချိန်တစ်ခါမှသူ့ကိုပြန်မကောင်းခဲ့ဘူးလို့သတ်မှတ်ရင်လည်းရတယ်ပေါ့เนาะအဲ့ဒီတော့ကျွန်တော်စာတင်နေတဲ့နှစ်လုံးဖြတ်တန်းခဲ့တယ်စကားရင်းများကြီးပြောဖြစ်တယ်ဒါပေမဲ့သူ့ကိုကျေးဇူးတင်ကြောင်းလည်းမပြောဖြစ်ခဲ့သလိုမုတ်လေးတစ်ခုတောင်မှဝယ်မကြွေးခဲ့ဘူးမျှဝေတာလည်းမလုပ်ခဲ့ဘူးပေါ့เนาะကျွန်တော်တို့ဘသူဆိုတာထက်လက်ရှိမှာကျွန်တော်နာမရှိတဲ့တငယ်ချင်းတွေအတွက်ကောင်းသောတငယ်ချင်းပြန်ဖြစ်ကြရအောင်ကျွန်တော်ကိုယ်တိုင်လည်းကျွန်တော်မှာတငယ်ချင်းကောင်းတွေအများကြီးရှိပေမဲ့အဲ့ဒီတငယ်ချင်းတွေအတွက်ကျွန်တော်ကတငယ်ချင်းကောင်းပြန်မဖြစ်နိုင်တဲ့အချိန်တွေများစွာရှိခဲ့ပါတယ်တငယ်ချင်းဆိုတာဖယားပေးတဲ့ဒုတိယမိသားစုလို့တော့တင်စားကြတာဖြစ်ပါတယ်ခုနားထောင်နေတဲ့မိတ်ဆွေတိုင်းကိုဘွားမှာတငယ်ချင်းကောင်းအများကြီးရှိတော့ပဲအာဂျင်းနဲ့မနေပဲနဲ့ပေါ့နော်ဂျင်းနဲ့တာနဲ့မပြီးပဲနဲ့ကိုရိုင်းကလည်းအဲ့ဒီတငယ်ချင်းတွေအတွက်တငယ်ချင်းကောင်းပြန်ဖြစ်ကြရအောင်ဆိုတာလေးကိုကျွန်တော် message ပေးချင်တာဖြစ်ပါတယ်ကျွန်တော်တို့အသက်ရှင်ရတဲ့ဘဝဆိုတာမိထောင်ငယ်လေးတစ်ခုလို့ခက်တခဏဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့မိသားစုကိုတံပိုးထားသောသူတငယ်ချင်းတွေကိုတံပိုးထားသောသူဖြစ်ဖို့အတွက်နေရနေဆန္ဒပြုပါလားဒီလောက်နဲ့ပဲကျွန်တော်ရဲ့တင်နာမှာရှိတဲ့လူတွေကိုတံပိုးထားပါဆိုတဲ့ topic လေးအဆုံးသတ်ပေးပါစေဒီ podcast တွေလောကရှင်ရွယ်ချက်ကလည်းပုပ္ပပပနဲ့ကျွန်တော်ရဲ့ခံစားချက်တွေကိုမျှဝေလိုချင်တာဖြစ်ပါတယ်ဆက်ကြည်ဒီပြောချင်လို့ကိုတိကိုတက်ဆိုတာမျိုးမဟုတ်ပဲနဲ့ပေါ့နော်ကျွန်တော်ရဲ့ရင်းနဲ့ခံစားချက်တချို့ကိုမျှဝေလိုတာဖြစ်ပါနောက်ပေးကြတဲ့တူချင်းစီကိုလည်းတကယ်ကျေးဇူးတင်ကြောင်းလည်းပြောချင်တယ် message တွေပို့ပြီးတော့နှစ်သက်ကြောင်းပြောကြလို့လည်းတကယ်ပီတိဖြစ်ရပါတယ်ကျေးဇူးလည်းတင်ပါတယ်လို့ပြောချင်ပါတယ်အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေ